တော်ရရှင်များရှင်ကျမစုမမကိုဗစ် -19 ကူးစက်မြန်ကပ်ရောဂါအပေါ်မှာပြည်သူအများလုံးဝမပေါ်ဆကြပဲအထူးသတိထားကာကွယ်ကြဖို့ဒိမတ်နိုင်ငံကမြန်မာသူနာပြုဒေါက်ခိုင်ခိုင်ဦးမြင့်ကအလေးနက်ထားပြောကြားလိုက်ပါတယ်။သူမဟာဒိမတ်နိုင်ငံရဲ့ကိုဗစ် -19 ကပ်ရောဂါကာကွယ်ထိန်းချုပ်ကုသရေးကြိုးပမ်းမှုတွေမှာရှေ့တန်းကနေပါဝင်ခဲ့သူတူဖြစ်နေမြန်မာနိုင်ငံဆိုင်ရာဒိမတ်တန်ယုံကချီးကျူးဂုဏ်ပြုခံရသူဖြစ်ပါတယ်။သတိထားနေတဲ့ကြားကပဲသူကိုယ်တိုင်ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံလိုက်ရတဲ့အတွေ့အကြုံပေါ်မူတည်ပြီးအခုလိုသတိပေးလိုက်တဲ့အကြောင်းဆက်သွယ်မေးမြန်းထားတာနားဆင်ပါရှင်။ဒိမတ်နိုင်ငံကိုဖီဟေဂီမြို့တော်က North Shetland ဆေးရုံမှာအလုပ်လုပ်နေတဲ့မြန်မာသူနာပြုဒေါ်ခိုင်ခိုင်ဦးမြင့်ဟာ COVID-19 ရောဂါကူးစက်ခံလိုက်ရပါတယ်။ဒီအချိန်ပေါ်မှာမြန်မာသူနာပြုဒေါ်ခိုင်ခိုင်ဦးမြင့်ကအခုချိန်ထိယောဂါတန်းခံစားနေရတဲ့သူ့အတွေ့အကြုံကိုပြောပြပါရစေ
။ပြီးခဲ့တဲ့9ရက်နေ့ကပေါ့နော် night duty ပွားတယ်။တနေ့ကနေတနင်္ဂနွေနေ့က night duty မှာအမတငယ်ချင်းကလည်းအဲ့ဒီအချိန်မှာ तू ကလည်း तू မှာကူးထားတယ်ဆိုတာ तू မသိဘူး။အမတို့ office ထဲမှာမနေ့3နိုင်လောက်မှာ तू ကနေပြောတယ် तू ရဲ့အဖေက positive ထွက်တယ်ဆိုတော့အဲ့နဲ့အမတို့အကုန်လုံးအိမ်ပြန်ပို့လိုက်တယ်။အိမ်ပြန်ပို့ပြီးတော့ကိုယ့်အမကိုပဲ isolate လုပ်ပြီးနေရတယ်။နေပြီးတော့4ရက်မြောက်နေ့မှာဒီမှာဆစ်ရတာ哦။ဆစ်4ရက်မြောက်နေ့မှာအဲ့မှာအမအသွားဆစ်လိုက်တော့ပုံနောက်ဟိုသွားလဲစစ်ရော positive ပြရယ်ကိုရနှစ်မှာ positive လဲပြသွားရောအမအဲ့ဒီသွားမစစ်ခင်ဘုံလူနေညမရောက်ခင်အင်္ဂါနေ့ညမှာပဲအမနည်းနည်းအသက်ရှူကျက်တယ်လို့စိတ်ထဲမှာခံစားနေရအဲ့ဒါနဲ့ဒါမဲ့နောက်နေ့မနက်သွားစစ်တယ်သွားစစ်ပြီးတော့ပြန်လာတဲ့ဘုံလူနေမှာပဲအမချောင်းဆိုးတယ်ဟိုချောင်းတော်ဆိုးတယ်တနေ့ကုန်လောက်ချောင်းဆိုးပြီးတော့ဒါမဲ့ညဘက်လဲကြရောလူကချွေးတွေထွက်တာညမှာ sweating ကလေတစ်ချိန်လုံးကလေဟိုအော်ဝတ်စားလို့အကုန်လဲပြင်နေရတချိန်လုံးအဲ့ဒီဟာနှစ်ရက်လောက်ဖြစ်လိုက်တဲ့အခါမှာလူကတကယ်ကိုနှုံးကြသွားတော့တာပြီးတော့လေဟိုအမားတို့ဘာပြောပေါ့နော်အသက်ဟိုအရမ်းမငယ်ဘူးဆိုမဲ့အမားတို့အရမ်းမကြီးသေးတဲ့လူတောင်မှတော်တော်ခံရတာဖြစ်တယ်လူကြီးတွေဆိုရင်တော့အမားထင်တာယောဂအခန့်ရှိတယ်တကယ်လို့ဟိုအရင်ကတည်းကအဆုတ်တို့ဘာလို့မကောင်းတဲ့လူဆိုတော့ခံနိုင်ရှိမှာမဟုတ်ဘူး
ဒီဇင်ဘာ22ရက်နေ့အထိအမေရိကန်ပြည်ထောင်စုအခြေစိုက်ဂျွန်ဟော့ပ်စကင်းသက်သက်ကတိုးရဲ့ထုတ်ပြန်ချက်တွေအရဒိမတ်မှာ COVID-19 အတည်ပြုလူနာက13,500ရှိပါတယ်။ကမ္ဘာတစ်ဝှမ်းမှာတော့ကူးစက်မှုနှုန်းက86သန်းကျော်ထိရှိလာပြီးသေဆုံးမှုကလည်းသိန်းနဲ့ချီရှိလာနေတဲ့အနေအထားမှာနိုင်ငံတကာရောက်မြန်မာတွေရောမြန်မာပြည်တွင်းကမြန်မာပြည်သူတွေအနေနဲ့ပါဒီကူးစက်မြန် COVID-19 ရောဂါကိုမပေါ်ဆကြဘဲအလေးနက်ထားကာကွယ်နေထိုင်ကြဖို့မြန်မာသူနာပြုဒေါ်ခိုင်ခိုင်ဦးမြင့်ကသတိပေးပြောဆိုပါတယ်။
အရင်တော့ကိုကသူများကိုပြောပြတယ်ဆိုတော့ကိုကကျမ်းမာရေးဝန်ထမ်းတယောက်အနေနဲ့ပဲကိုကဟိုပြောခဲ့တာပေါ့နော်အခုကျကိုတိုင်းတကယ်ခံစားလိုက်ရတဲ့အခါလဲကြောင့်အရန်ကြီးကိုတတိထားဖို့လိုမယ်လို့အမတော့ထင်တယ်ဘာလို့လဲဆိုတော့ဒါကတကယ်တမ်းကျအခက်မသိရင်တကယ်ကိုသေသွားနိုင်တဲ့ယောဂါတစ်ခုဖြစ်တယ်ဆိုတော့အမကိုတိုင်းခံစားလိုက်ရတဲ့အခါမှာတိလိုက်ရတယ်အဲ့ကြောင့်ဘလူးတို့ချထားတဲ့စီမင်းစည်းကမ်းတွေအကုန်လုံးလိုက်နာပြီးတော့နောက်ဟိုမိသားစုတွေရှိလို့ရှိရင်လည်းဟုတ်တော့တယ်ဒီမဲ့တစ်နှစ်တာလောက်ရှိနေပြီဟိုကိုရီးယားဒီယောဂါကြီးအတွက်စိုးရိမ်ပူပန်အဲ့လိုနေနေရတဲ့ဘဝနေပင်ပန်းနေကြမှာတော့တိတယ်ဒါမဲ့ဒီပင်ပန်းတဲ့ဟာကိုကမလုပ်ဘဲနဲ့ကိုရဲ့တကယ်ဟိုဘယ်လိုပြောမလဲအနောက်ဆုံးအပြင်ထွက်ရင်လည်းထွက်ရမယ်ထွက်မနေထွက်ရမယ်အခါမှာလည်းကိုတကယ်သတိရှိရှိနဲ့ပြီးတော့အိမ်မှာအသက်ကြီးတဲ့လူတွေရှိခဲ့လို့ရှိရင်လည်းလို့အရန်ကိုသတိထားကြပါလို့ဘာလို့လဲဆိုတော့ခံနိုင်ရှိမှာမဟုတ်ဘူးတကယ်ဖြစ်လာပြီဆိုရင်လေ
ကယောဂါကူးစက်ပြန့်ပွားကာကွယ်ရေးလူတွေအိမ်ထဲမှာပဲနေကြဖို့အမိန်ကန့်သက်ချက်တွေတဦးနဲ့တဦးခတ်ခွာခွာနေကြဖို့ညွှန်ကြားချက်တွေကမ္ဘာနိုင်ငံတွေမှာရှိနေပေမဲ့အချိန်ကြာနေပြီမို့တချို့ကလည်းငြင်းငွေစိတ်ပြတ်နေကြပါတယ်ဒါပေမဲ့သေစေနိုင်တဲ့ကူးစက်မြန်ယောဂါမှုချမှတ်ထားတဲ့စီမင်းစည်းကမ်းတွေကိုမိမိအတွက်ရောမိသားစုအတွက်ပါစောင့်ထိန်လိုက်နာပေးပါလို့ဒေါ်ခိုင်ခိုင်ဦးမြင့်ကတိုက်တွန်းပါတယ်
။မားတို့မြန်မာပြည်မှာဆိုချမှတ်ရေးဝန်ထမ်းတွေကအရန်ကိုပင်ပန်းနေကြပြီပြီးတော့သူများတိုင်းပြည်တွေကတိုးတက်တဲ့ဟာတွေဆိုတော့ဘာပဲပြောတစ်ခုခုဟိုလိုအပ်လာတာရှိရင်အဆင်သင့်ရှိတယ်ဆိုမှမားတို့မြန်မာပြည်မှာကျတော့ဟိုဘာပဲပြောလိုအပ်နေတဲ့ရှိသေးတဲ့အတွက်ချမှတ်ရေးဝန်ထမ်းတွေကိုလည်းဟိုကူညီကြပါလို့ကူညီကြတဲ့အပြင်နောက်ကိုယ့်ရဲ့မိသားစုရဲ့အတွက်ကိုလည်းကူညီဖို့ဆိုတာကိုယ့်ဟာကို max တက်ရမယ်ဟိုလူစုလူဝေးကိုလုံးဝရှောင်ကြပါဖြစ်နိုင်လက်ကိုဆေးပါအဲ့ဒီဟာတွေကိုတော့လို့တကယ်လိုက်လာကြပါလို့
ဒိမတ်နိုင်ငံပါဝင်ကမ္ဘာတဝန်းကကျန်းမာရေးဝန်ထမ်းတွေဆေးပညာရှင်လုပ်သားတွေအနေနဲ့ COVID-19 ကပ်ရောဂါကာကွယ်နိုင်ရေးလူများဘေးအန္တရာယ်ကင်းရေးတွေအတွက်အသက်နဲ့ရင်းပြီးတော့ဆောင်ရွက်နေကြတဲ့အချိန်မှာလူလူနေနဲ့လည်းအထူးသတိထားကာကွယ်ခြင်းအပြင်ရှေ့တန်းကကျန်းမာရေးလုပ်သားတွေကိုတတက်တအားဝိုင်းဝန်းကူညီပေးကြပါလို့ဒိမတ်နိုင်ငံကဂုဏ်ပြုခံမြမသူနာပြုဒေါ်ခိုင်ခိုင်ဦးမြင့်ကထပ်မံမြစ်တာရက်ခံသတိပေးပြောဆိုပါတယ်မြမသူနာပြုဒေါ်ခိုင်ခိုင်ဦးမြင့်ကိုကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးကျမ်းမာရေးသူရဲကောင်းတူဖြစ်နေမြန်မာနိုင်ငံခြေဆိုင်ဒိမတ်တန်ယုံကပြီးခဲ့တဲ့ဧပြီလကချီကျူးဂုဏ်ပြုခဲ့တာဖြစ်ပါတယ်ရှင်